ဂျမစူရီယိုလောကရဲ့ခေတ်ဦးပိုင်းမှာနာမည်ကျော်ကြားခဲ့တဲ့အဆိုတော်လာရှိုးသိအောင်ခေါ်ဂျမီဂျက်ဟာသူလက်ရှိနေထိုင်တဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာဒီဇင်ဘာလ28ရက်တောက်ကြာနေ့နေ့လယ်ပိုင်းကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဒီလာရှိုးသိအောင်ရဲ့ဒီဂီတာနဲ့သူ့ကိုကြုံတွေ့ခဲ့ရသူတွေရဲ့အမှတ်တရစကားတွေကိုစူးစီးတင်ပြချင်ပါတယ်။ဒီတင်းကတော့မြန်မာနိုင်ငံသားတွေရဲ့စိတ်နှလုံးကိုဖွမ်းဆားနိုင်ခဲ့တဲ့နိုင်ငံကျော်အဆိုတော်လာရှိုးသိမ့်အောင်ရဲ့အမေတစ်ခုသားတစ်ခုဆိုတဲ့တခြင်းနဲ့ဖြစ်ပါတယ်။အဆိုတော်လာရှိုးသိမ့်အောင်တယောက်နှလုံးရောဂါနဲ့ကွယ်လွန်သွားတဲ့အကြောင်းသူ့နဲ့တမျိုးတည်းနေထိုင်သူလည်းဖြစ်အပျော်တမ်းချော်ပြေးရေးအိမ်ပါတီပွဲတွေမှာစုံတွေ့နေကြဖြစ်တဲ့ Texas ပြည်နယ် Houston မြို့ကဦးခမောင်ညွန့်ကအမှတ်တရစကားတွေပြောလာပါတယ်
။နှလုံးရောဂါနဲ့ပြည်တယ်လို့ပြောတယ်။အသက်က83နှစ်နော်သူဆုံးလိုက်တာတော့တငယ်ချင်းတယောက်ရဲ့အိမ်မှာပါတီပွဲလုပ်တဲ့အခါကျတော့ဆုံးကြတယ်ဆုံးပြီးတော့တချင်းတွေပဲကာရာအိုကီဆူကြတာပေါ့ဗျာသူတချင်းနေထဲမှာဆိုရင်တော့ဟိုလဲသူမလေးချစ်သူဆိုတဲ့ဟာမျိုးပေါ့30နဲ့ငူချင်းနေဆိုအဲ့လိုတချင်းမျိုးကြီးကြတော့တော်တော်လေးကြိုက်ပါတယ်အမေတစ်ခုသားတစ်ခုကတော့နာမည်ကြီးပေါ့လေဟိုကျွန်တော်လည်းကြိုက်ခဲ့တာပဲဟိုကိုမိဘနဲ့ခွဲနေရတဲ့ခါကျတော့အဲ့အရှင်ပူတော်တတိယပြီတယ်။သူအဲ့လိုအတန်ကိုသူသိတယ်။လူတယောက်ရဲ့အတန်ကိုနားထောင်လိုက်တာနဲ့သူကဘယ်တရှင်မျိုးနဲ့မှကြိုက်တယ်ဆိုတာသူကအဲ့လိုဒီလူရဲ့အတန်ကတော်တော်ကောင်းနေပြန်။သူကတီးလုံးတစ်ခုကိုကြားလိုက်တာနဲ့ဘယ်ကီးနဲ့ဆိုတော့သူကကီးဝင်အောင်ချက်ချင်းဆိုလို့ရတယ်။အားနေအဲ့ဂီတာလေးတီးလိုက်ဆိုလိုက်နဲ့ဆိုတော့ဗန်စင်နေဟိုဟာပေါ့ကီးနေဘူးသူကချက်ချင်းချက်ချင်းလို့ရတယ
်အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့တိုင်းပြည်ပြည်တိအစိုးရဖြစ်သူဒေါ်မမအေးကတော့လာရှိုးသိမ့်အောင်ဟာဂီတကိုယူသူသူတူဖြစ်တယ်လို့ဆိုရင်သူ့အကြောင်းလေးကိုပြန်ပြောင်းပြောပြပါတယ
်သူ့လာရှိုးသိမ့်အောင်လို့ဆိုရတယ်ဂျင်မီလိုပဲခေါ်ရပါတယ်ဂျင်မီကျက်လို့လည်းလွှဲရတည်ပါတယ်လို့ခေါ်ပါတယ်သူ့ရဲ့တခြင်းလို့ဆိုပြီးတော့တီးရတယ်ဗါလဲမုံမုံမမိလို့ပါလို့ရှိရတယ်အဲ့ဒီရှင်းနေဘူးမတည့်ဘူးဘာမှဆိုပြီးတဲ့ခါတော့မတွေ့ဘူးသေးဘူးသူရဲ့လို့ဆိုတာပဲကြားဘူးတာပဲရှိတယ်ဟိုအများကြီးပါပဲသူဆိုတာတွေကတော့ဒါပေမဲ့အဲ့ဆက်မှာတော့ကိုကဟိုမပါလဲဆန်နေတကယ်လဲဟိုအမေတောက်ကိုလုံးနေဆိုတဲ့အတန်းလေးနဲ့သူဆိုရတာအမေတစ်ခုသားတစ်ခုကတော့ကိုယ်ကြိုက်ဆုံးရှင်ဖြစ်နေတယ်ဒီဘက်ကိုကိုရောက်လာတဲ့ခါကျတော့လေအရင်းအမေလေးဒီဖုန်းမှာလည်းသူတို့ကဟို community ပွဲဆိုတော့လာပြီးကူကြပူပါတယ်အဲ့မဲ့ပွဲတစ်ခုလုပ်လို့ရှိလို့ရှိရင်လည်းလာမလားလာမလားနဲ့တဖြည်းဖြည်းဆောင်ရတဲ့ကိစ္စလည်းသူကလုပ်တတ်တယ်။ဒါပေမဲ့တကယ်လို့ရောက်လာပြီဆိုလို့ရှိရင်လည်းမိုက်ခရိုဖုန်းကိုလုံးဝကိုမလုပ်ဖ ೇನೆ ကိုရှိသမျှပွဲမှာသူအကုန်လုံးလို့သူနေနဲ့အဝါပါဝါလည်းရှိတယ်။တကယ်လည်းဖူတတ်တယ်တကယ်လည်းဖူပြပါတယ်။အဲ့လိုစိတ်မျိုးတော့ရှိပါတယ်။ဘယ်လိုကောင်းမလဲဟိုဂီတာကတော့တော်တော်ယူသွတ်တာပါပဲ။သူကရေးတဲ့ဖြစ်နေအများကြီးရှိပါတယ်။ဒီမှာကြမှာသူရေးရရှိတယ်။သူကလည်းသူချက်အောင်နေတတ်ပါတယ်။ဒါပြတော့ဟိုပွဲလည်းထိနေနေဟိုသူပြင်ရှင်မျိုးပါနောက်ထပ်ချင်နေတယ်လို့နှုတ်ဖြစ်ရမှာပဲအဲဘယ်လိုပဲဖြစ်ဖြစ်မှာတော့လူလည်းပဲတစ်ချိန်ချင်းမှာသွားရမှာပဲသူကသူဘယ်ပါသာပဲဖြစ်နေတယ်သူကဘုရားပါသာဆိုတော့ကောင်းရမွန်ရရောက်ပါစေလို့ဆုတောင်းရမှာပေါ့ကွယ
်အစတော်ကြီးလာရှိုးသိမ့်အောင်ရဲ့နာမည်ကြီးတချင်းနေတဲ့မှာအမေတစ်ခုသားတစ်ခုနှုတ်မဆက်နဲ့ငိုခြင်းနဲ့ပန်းပြင်မာလေးဘုံဘုံမိမိစက်ကောင်းအမှတ်3939ကိုစတာတွေဟာနာမည်ကြီးခဲ့ပါလေလာရှိုးသိမ့်အောင်ဟာအနာရှင်ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်1992ခုနှစ်နောက်ပိုင်းတောခုခဲ့ပူပြီးနောက်ပိုင်းမှာအမေရိကန်ပြည်အောင်စုကိုရောက်ရှိအခြေချသူဖြစ်ပါတယ်မြမနိုင်ငံကထွက်ခွာလာပြီးနှစ်ပေါင်း40ကျော်အကြာ2013ခုနှစ်မှာမြမနိုင်ငံကိုပြန်ပြီးတကူတော်ဂီတဖြိုပြီးဝယ်လုပ်ခဲ့ပါတယ်အစတော်လာရှိုးသိမ့်အောင်ကို1946ခုနှစ်မှာမွေးဖွားခဲ့ပြီးအသက်83နှစ်အရွယ်မှာကွယ်လွန်သွားတာပါကွယ်လွန်ချိန်မှာစပိန်ရောအမေရိကန်နိုင်ငံသူဇနီးနဲ့တမိတယောက်တားတယောက်ကြံရိတ်ခဲ့ပါတယ်ခင်ဗျာ